တမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းအောင်လှိုင်ဦးဆောင်တဲ့မြန်မာကူးစက်လက်အဖွဲ့ဟာရှင်းရဲ့ကြားတရားဝင်လက်ပတ်ဖို့အတွက်စနေနေ့ကအိန္ဒိယနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဗိုလ်ချုပ်မင်းအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကာကွယ်ရေးဝန်ကြီးချုပ်အာရန်ဂျေဒလီအမျိုးသားလူညွန့်ရေးအကြံပေးအာဂျစ်ဒိုဗတ်တို့နဲ့ဇူလိုင်14ရက်နေ့မှာ ာကစစ်ကင်ပြည်နယ်ဘူတန်နိုင်ငံနဲ့တိဘက်ဆတဲ့သုံးဝင်ဆိုင်ဒေသမှာအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေထိတ်တိုက်ရင်ဆိုင်ပြီးတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာအိန္ဒိယနိုင်ငံကိုရောက်လာတဲ့ဗိုလ်ချုပ်မီးမြောင်းလိုင်ကိုအိန္ဒိယအစိုးရကကြီးကြပ်ခန်းနာစွာကြိုးစားဖို့ပြင်ဆင်ထားကြောင်းအိန္ဒိယလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါ့အပြင်တစ်ဖက်မှာတရုတ်အစိုးရကမဟာဗျူဟာမြောက်ခေတ်သစ်ပိုလန်မှစီမံကိန်းတည်ဆောက်ဖို့ပြင်ဆင်နေတာကြောင့်အဲ့ဒီအစီအစဉ်ကိုတံပြန်ဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်မူဒီရဲ့ Act East လို့ခေါ်တဲ့အရှိအာရှနဲ့ပူးပေါင်းဆောင်ရွက်ရေး Policy အရအာဆီယံနိုင်ငံတွေနဲ့ပုံမူပူးပေါင်းဆောင်ရွက်တဲ့အနေနဲ့အိန္ဒိယအစိုးရကမြန်မာစစ်တပ်ကိုစီးရီးယားအကူအညီတွေတိုးမြှင့်ပေးသွားဖို့လိုလားနေတာလည်းဖြစ်ပါတယ်။အိန္ဒိယရေတပ်သင်္ဘောတွေမကြာခဏမြန်မာစစ်ကမ်းတွေကိုတွားရောက်စိုက်ကပ်နေတယ်လို့ပဲကီလိုမီတာ1600ကျော်ရှည်လျားတဲ့နှစ်နိုင်ငံနယ်စပ်ဒေသမှာလှုပ်ရှားနေကြတဲ့လက်နက်ကန်အဖွဲ့အစည်းတွေကိုဖိအားပေးနိုင်ရေးအတွက်လည်းအိန္ဒိယမြန်မာစစ်တပ်ပူးပေါင်းဆောင်ရွက်နေတာပါ။ဗိုလ်ချုပ်မီးမင်းအောင်လှိုင်ဟာ2015ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်မူဒီနဲ့တွေ့ဆုံခဲ့ပါတယ်။